မြန်မာနိုင်ငံကမ်းလွန်ရေနံသဘာဝဓာတ်ငွေစင်တစ်ခုတည်ဆောက်ဖို့ကိုရီးယားသမောတည်ဆောက်ရေနံကမ်းလွန်အင်ဂျင်နီယာလုပ်ငန်းကုမ္ပဏီအနေနဲ့ဒေါ်လာ350တန်ဖိုးရှိတဲ့သဘောတူချက်တစ်ခုရလိုက်ပါပြီ။ဒီတန်ကိုရီးယားကုမ္ပဏီအနေနဲ့ POSCO International ကုမ္ပဏီကြီးကလည်းဒီတည်ဆောက်ရေးသဘောတူညီမှုရရှိလိုက်တာဖြစ်ပြီး2024ခုနှစ်မှာအပြီးဆောက်လုပ်ပေးရမယ်လို့တောင်ကိုရီးယားဂျွန်ထက်သတင်းဌာနကထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီတောင်ကိုရီးယားသမောတည်ဆောက်ရေးကုမ္ပဏီကပဲအခုရေနံသဘာဝဓာတ်ငွေစင်ကိုဘင်္ဂလားပင်လယ်ော်တဲကရွှေကက်သဘာဝဓာတ်ငွေအကွက်မှာတည်ဆောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒီရွှေကက်သဘာဝဓာတ်ငွေစီမံကိန်းကြီးမှာသဘာဝဓာတ်ငွေအကွက်တွေများစွာပါဝင်ပြီးတခိုင်ချင်းနဲ့ကမ်းလွန်က A1 နဲ့ A3 အကွက်ထက်ကရွှေပြူနဲ့မြကမ်းလွန်သဘာဝဓာတ်ငွေအကွက်တွေပါဝင်ပါတယ်။ POSCO International ကုမ္ပဏီဦးဆောင်ပြီးကုမ္ပဏီ6ခုပါတဲ့ဒီစီမံကိန်းရဲ့အဆင့်3စင်တဲကပထမအဆင့်ဖြစ်တဲ့ရွှေကက်သဘာဝဓာတ်ငွေထုတ်လွှင့်မှုကို2023ခုနှစ်လမှာစတင်ခဲ့ပြီးကျန်တဲ့ဆင့်ကိုဆက်လုပ်နေရမှာဒုတိယဆင့်အနေနဲ့2022ခုနှစ်ဒုတိယလီလာဘက်မှာစထုတ်နိုင်ဖို့မျှော်မှန်းထားပါတယ်ခင်ဗျာ